Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှတော်တာရှင်များရှင်2019ခုနှစ်ဧပြီလ13ရက်ကျတာဘရင်းညနေခင်း VOA စီစဉ်တွေကိုမဲခင်ပြောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီနေ့နေ့ခေတ်အစီအစဉ်လေးကိုတင်ဆက်ပေးတော့မှာပါ
ပျော်ရွှင်ဖွယ်နှစ်သက်ကိုအတာတကြံကာလဖြစ်ကြပါစေရှင်ကျမသင်္ကီထိုက်ပါအမေရိကန်နဲ့ရုရှားနိုင်ငံကြားယုံအချီမဲ့နေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားနျူကလ িয়ার လက်နက်ဆန့်တပ်ဖို့အစင်းသင့်ပြင်ထားတဲ့အနေအထားရှိပြီးလာမယ့်စနေနေ့ဒါမှမဟုတ်လေဒီကာလပတ်ဝန်းကျင်အတွင်းဆန့်တပ်နိုင်တယ်လို့အမေရိကန်အစိုးရနဲ့တခြားသတင်းရင်းမြစ်တွေကပြောဆိုနေကြပါတယ်ဒေါ်မွန်ဘော်လုံးအသင်းရဲ့ကားကိုဘုံခွဲမှုနဲ့ဆက်ဆက်ပြီးအဓိကဖမ်းဆီးခံထားရသူဟာတိုက်ခိုက်မှုနဲ့ပတ်သက်တဲ့အထောက်အထားမတွေ့ဘူးလို့အစိုးရရှေ့နေတွေကဒီကနေ့ပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာက
ရှန်နုံမြို့ရောဘုံမန်ဒမဟာဒတရေးသဘင်ဖွဲ့တော်ခန္ဓာကြီးကိုအောင်မြင်စွာဖွင့်လှစ်ပါကြ
ဒီကနေ့မြန်မာတက္ကသိုလ် 1388 ခုနှစ်မဟာဒကြံအကျိုးနေ့မှာရန်ကုန်မြို့မှာရေကစားကြတဲ့အခြေအနေတွေကိုခရိုင်တီတီကမန်ဒက်တွေကနေပြီးတော့သတင်းပေးပို့ထားရတွေကိုလည်းမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်ဒကြံကာလအတွင်းမိုးလေဝသအခြေအနေပြင်အမေရိကန်နိုင်ငံဂျာယီဆိုင်ရာသတင်းတွေကိုလည်းခုညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမတ်တင်ကြီးထက်နဲ့ကိုညဝင်းအောင်တို့ကကြီးညာပေးတော့မှာပါရှင်။
အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားယုံကြည်မှုပျောက်ဆုံးနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကထောက်ပြပြီးနှစ်နိုင်ငံဆက်ဆံရေးချဆင်းနေတယ်လို့ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားဝန်ကြီး Sergey Lavrov နဲ့မနေ့ဗုဒ္ဓဟူးနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်နိုင်ငံသားဝန်ကြီးကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားဆက်ဆံရေးကဒီနှစ်မှာရိုးရွင်းဆိုးဝါးလာတယ်လို့ရုရှားသမ္မတကလည်းနိုင်ငံပိုင်ရုပ်သံနဲ့တွေ့ဆုံမေးမြန်းခန့်မှာပြောဆိုပါတယ်။ပြီးခဲ့တဲ့ဧပြီလ4ရက်နေ့ကလူ85ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ဆီးရီးယားနိုင်ငံတွင်ဓာတုလက်နက်သုံးတိုက်ခိုက်မှုဘလို့ဖြစ်ခဲ့တယ်လဲဆိုတဲ့အပေါ်မှာအမေရိကန်နဲ့ရုရှားအစိုးရနှစ်ရက်ကြာအငင်းပွားစရာဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတော့ဒီတိုက်ခိုက်မှုဟာဆီးရီးယားအစိုးရတပ်ဖွဲ့တွေကတေချာအကွက်ချစီစဉ်ဆောင်ရွက်မှုအဖြစ်အကျွမ်းမဲ့ယုံကြည်တဲ့အကြောင်းနိုင်ငံသားဝန်ကြီးတေလာဆန်ကပြောပါတယ်။ရုရှားနိုင်ငံသားဝန်ကြီးလာဗရော့ကတော့ဒီဓာတုလက်နက်နဲ့တိုက်ခိုက်မှုကဆီးရီးယားသဘုံနေရဲ့လက်ချက်ဖြစ်နိုင်တယ်လို့ဓာတုလက်နက်တွေထားတဲ့သဘုံတွေရဲ့လက်နက်တိုက်အပေါ်ဆီးရီးယားအစိုးရ၄ချောင်းထိုးစစ်အတွင်ထိမှန်ခဲ့တာလည်းဖြစ်နိုင်တယ်လို့ပြောဆိုနေတာပါဆီးရီးယားနိုင်ငံတွင်ဓာတုလက်နက်နဲ့တိုက်ခိုက်ခံရမှုအပေါ်ရိုးသားမြတ်တဲ့စုံစမ်းစစ်ဆေးမှုလိုချင်တယ်လို့လည်းရုရှားနိုင်ငံသားဝန်ကြီးကပြောဆိုပြီးဒီတိုက်ခိုက်မှုကိုလုပ်ခဲ့တဲ့ဘသူကိုမဆိုကာကွယ်ပေးမှာမဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံသားဝန်ကြီးနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
ပြီးခဲ့တဲ့သတင်းပတ်တည်းဆီးရီးယားအစိုးရကလူအများပြားသေတဲ့ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တာအတွက်ဆီးရီးယားအာဏာရှင်ဘရှာအယ်အာဆတ်ပေါ်နိုင်ငံတကာကရှုံချမဲ့အရေးအကာအကွယ်ပေးဖို့ကုလသမဂ္ဂလူညွန့်ရင်းကောင်စီရဲ့ဗိုလ်ထုနှင့်ဆုံးဖြတ်ချက်ကိုရုရှားကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။ဒီလိုပယ်ချမယ်ဆိုရင်ဒါဟာရုရှားအနေနဲ့တာဝန်ခံမှုမရှိတာဖြစ်ပြီးကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်ဖို့ပါဆန့်ကျင်တာဖြစ်တယ်လို့ဆီးရီးယားမှာညီညာရေးရအောင်အထောက်ကူတိုးမြှင့်ပေးမဲ့ဆုံးဖြတ်ချက်အတွက်ပါငင်းဆန္ဒဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကလုံခြုံရေးကောင်စီကိုပြောပါတယ်မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ10မဲကန့်ကွက်မဲ3မဲနဲ့ဂျာနီမဲ3မဲရှိခဲ့ပါတယ်ဗြိတိန်ပြင်သစ်အမေရိကန်တို့ကတော့ရေးဆွဲသူတို့ရေးဆွဲခဲ့တဲ့အရေးယူမှုကိုရုရှားကပိတ်ပင်ခဲ့တာလို့ဆိုပါတယ်တရုတ်ကရှာရှာပပရုရှားဘက်ကမရက်တီပဲဂျာနီမဲပေးခဲ့တာပါဒီအမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့ဘော်လီဗီးယားကကန့်ကွက်မဲထည့်ခဲ့တယ်လို့အီသီယိုးပီးယားနဲ့ကာဇက်စတန်တို့ကတော့တရုတ်နီးတူဂျာနီမဲပေးခဲ့ကြပါတယ်
။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေရိုးအဖွဲ့ဟာခင်းနောက်ကျအသုံးမဝင်တော့ဘူးဆိုတာမဟုတ်တော့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။အကြမ်းဖက်ဝါဒီတွေကိုခုခံကာကွယ်တာမရှိတဲ့အတွက်နေတိုးအဖွဲ့ဟာအသုံးမဝင်တော့တဲ့အကြောင်းပြောဆိုပြီး3လကြာမှသမ္မတထရန့်ကသူ့ရဲ့သဘောထားကိုပြောင်းလိုက်တာလည်းဖြစ်ပါတယ်။နေတိုးတပ်ပေါင်းစုအနေနဲ့အကြမ်းဖက်ဝါဒကိုဘလို့ထိရောက်အောင်တိုက်ခိုက်နိုင်မလဲဆိုတာတွေကိုနေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယွန်းစတိုဒင်ဘတ်နဲ့အကျိုးရှိစွာဆွေးနွေးနိုင်ခဲ့ကြောင်းတွေ့ဆုံမှုအပြီးသမ္မတအင်ပီရိုမှာပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောပါတယ်နေတိုးအဖွဲ့ပေါ်မကျေနပ်ကြောင်းသူ့အနေနဲ့အစိုးရကြီးကပြောဆိုထားတဲ့အကြောင်းအခုချိန်မှာနေတိုးဘက်ကပြောင်းလဲမှုတွေလှုပ်ဆောင်ခဲ့ပြီးအကြမ်းဖက်သမားတွေကိုတိုက်ခိုက်နေတဲ့အကြောင်းအရင်ကဒီအဖွဲ့ဟာအသုံးမဝင်ဘူးလို့သူ့အနေနဲ့ပြောခဲ့ပေမဲ့အခုတော့အသုံးမဝင်ဘူးဆိုတာမဟုတ်တော့ဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။တခြားနေတိုးအဖွဲ့ဝင်တိုင်းပြည်တွေအနေနဲ့ သူတို့ထည့်ဝင်ရမယ်ကာကွယ်ရေးအသုံးစရိတ်ကိုမျှတစွာထည့်ဝင်ခြင်းမရှိတဲ့ကိစ္စကိုမကြာသေးခင်ကအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့တဲ့ဂျာမနီဝန်ကြီးချုပ်အင်ဂလာမာကဲနဲ့တွေ့ဆုံစဉ်မှာလည်းပြောကြားထားတယ်လို့သမ္မတထရန့်ကပြောဆိုထားပါတယ်ရှင်
။လာမယ့်စနေနေ့ဒါမှမဟုတ်မကြာခင်ရက်ပိုင်းအတွင်းမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲနိုင်ပြီးဥမင်လိုင်ကောင်းတစ်ခုမှပြင်ဆင်မှုတွေလုပ်နေတယ်လို့အမေရိကန်အစိုးရနဲ့အခြားသတင်းအရင်းမြစ်တွေကပြောပါတယ်။လာမယ့်စနေနေ့ဟာမြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့တဲ့Kim Il Sung ရဲ့အသက်105နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်။မြောက်ကိုရီးယားကိစ္စနဲ့ပတ်သက်လို့ဘာမှအမှတ်ချက်မပေးခြင်းပေမဲ့အနီးကပ်စောင့်ကြည့်နေကြောင်းအမေရိကန်အမျိုးသားလူညုံရေးကောင်စီအရာရှိတဦးက VOA ကိုပြောပါတယ်။မြောက်ကိုရီးယားမြောက်ပိုင်းပွန်ဂျယ်ရီဒေသနျူကလ িয়ার လက်နက်စမ်းသပ်မဲ့နေရာတစ်ခုကိုဂျိုဒူးတစ်ခုကဗုဒ္ဓနေမှာဓာတ်ပုံရိုက်ယူနိုင်ခဲ့ပြီးအဲ့ဒီမှာလှုပ်ရှားမှုတွေဆက်ရှိနေသလိုအဓိကစီမံခန့်ခွဲမှုလုပ်တဲ့နေရာမှာလည်းလှုပ်ရှားမှုအစ်စ်တွေတွေ့ရကြောင်းဂျွန်ဟော့ပ်စကင်းတက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနအမေရိကန်ကိုရီးယားအရေးလေ့လာနေတဲ့38 North website မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကအခုလိုရန်စလာနိုင်တဲ့အပြုအမူနဲ့ပတ်သက်လို့တောင်ကိုရီးယားဘက်ကစည်ရေးပြင်ဆင်တဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူးခင်ဗျာ။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအေမြန်မာပိုင်းစီစဉ်ကနေကြာတာပရိနေညနေခင်းနိုင်ငံတကာသတင်းတွေကိုချိန်ညာနေပါတယ်ရှင်အမေရိကန်သမ္မတရွေးကောက်ပွဲကာလ Republican သမ္မတလောင်းဒေါ်နယ်ထရန့်ရဲ့အကြံပေးကာတာပေ့ရှ်ရဲ့ဆက်သွယ်ပြောဆိုချက်တွေကိုစောင့်ကြည့်ဖို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြီးခဲ့တဲ့နှစ်ကတရားရုံးရဲ့လျှို့ဝှက်အမိန့်ကိုရယူခဲ့တယ်လို့ Washington Post သတင်းစာကြီးကရေးသားပါတယ်။ကာတာပေ့ရှ်ဟာနိုင်ငံခြားတိုင်းပြည်တစ်ခုအတွက်အထူးသဖြင့်ရုရှားအတွက်တရှိုးလုပေးနေသူဖြစ်နိုင်ခြေရှိတယ်လို့တရားသူကြီးတဦးကဆုံးဖြတ်ခဲ့ပြီးနောက်မှာတော့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI နဲ့တရားရေးဌာနတို့ကနိုင်ငံခြားထောက်လှမ်းရေးစောင့်ကြည့်မှုဝရမ်းကိုရရှိခဲ့တာလို့အမည်မဖော်တဲ့တရားဥပဒေစိုးမိုးရေးအရာရှိတွေနဲ့တခြားအမေရိကန်အရာရှိတွေရဲ့အပြောကိုကိုးကားပြီးသတင်းစာကြီးကဖော်ပြပါတယ်။ငွေကြေးရင်းနှီးမြှုပ်နှံမှုဆိုင်ရာဘဏ်အမှုဒဏ်ဟောင်းတဦးဖြစ်တဲ့ကာတာပေ့ရှ်ကို2016ခုနှစ်မတ်လမှာဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ကနိုင်ငံခြားရေးမူဝါဒဆိုင်ရာအကြံပေးအဖြစ်ငှားရမ်းခဲ့တာဖြစ်ပြီးသူကရုရှားသမ္မတဗလာဒီမီယာပူတင်ကိုချီးကျူးပြောဆိုပြီးရုရှားအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဝေဖန်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့မနေ့ဗုဒ္ဓဦးနေ့တုန်းက CNN ရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့မစ္စတာပေ့ရှ်ကရုရှားအတွက်အလုပ်လုပ်ပေးနေတယ်ဆိုတာကိုညှင်းဆိုသွားပါတယ်ရှင်
။ဂျာမနီနိုင်ငံဒော့တမွန်ဘောလုံးအသင်းကစားသမားတွေပါလာတဲ့ဘတ်စကားတစ်စင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အဓိကဖန်စီတာသူနဲ့ပတ်သက်ပြီးခိုင်မာတဲ့အထောက်အထားရှာမတွေ့ကြောင်းအစိုးရရှိနေတယ်ကဒီကနေ့ပြောပါတယ်။ဒါပေမဲ့ IS သွေးကြွအဖွဲ့ဝင်အဖြစ်ဆွဆွဲခံရပြီးတိုက်ခိုက်မှုအတွက်တန်တရားရှိသူ Abdel Bissat A ကိုဖမ်းဆီးနိုင်ရေးအတွက်ဖမ်းဝရမ်းထုတ်ပေးဖို့သူ့ကိုသူတို့ဆက်ပြီးစူးစမ်းသွားမယ်အကြောင်းအမှုလိုက်ရှိနေတယ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဣရန်နိုင်ငံသား Abdel Bissat A ဟာသူ့မိခင်နိုင်ငံဣရန်မှာလူတွေကိုပြန်ပြေးဆွဲပြီးလူမောင်ကိုမှုအတင်းအကျပ်ငွေကောက်ခံမှုနဲ့လူသတ်မှုတွေပါဝင်ပတ်သက်နေတဲ့စစ်သွေးကြွအဖွဲ့အမှတ်30ကိုဦးဆောင်ခဲ့သူဖြစ်ပြီး2015ခုနှစ်မှာတူရကီနိုင်ငံကိုရောက်လာခဲ့ပြီးနောက်မှာပြီးခဲ့တဲ့နှစ်ကတူရကီနိုင်ငံကနေတဆင့်ဂျာမနီနိုင်ငံကိုရောက်ရှိလာသူဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အဖေဒူအမေခွဲအကိုကင်ဂျုံနန်ကိုလောက်ကျန်ခဲ့သူတွေလို့ဆွဆွဲပြီးမလေးရှားနိုင်ငံမှာဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူ CTA ရှာနဲ့ဗီယက်နမ်နိုင်ငံသူဒွန်တီဟွန်းတို့ကိုဒီကနေ့တရားရုံးထုတ်ကြားနာပါတယ်။မလေးရှားရဲအဖွဲ့ဘက်ကအမှုနဲ့ပတ်သက်တဲ့အရေးကြီးတဲ့အထောက်အထားဆက်ရွက်စတမ်းတွေနဲ့အချက်အလက်တွေမပေးသေးတဲ့အတွက်ကြောင့်ခုခံခြေပဖို့ပြင်ဆင်ရတာမှာအခက်တွေ့ရတယ်လို့လဲဒွန်တီဟွန်ရဲ့ရှေ့နေတွေကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကွာလာလမ်ပူလေးစိတ်မှာကင်ဂျုံနန်အသက်ခံရမှုနဲ့ဆက်ဆက်ပြီးဒီအမျိုးသမီးနှစ်ဦးကိုပဲဖမ်းဆီးထားတာဖြစ်ပါတယ်။ကွာလာလမ်ပူလေးစိတ်မှာလေရင်ဆောက်နေတဲ့ကင်ဂျုံနန်ကို VX အစိတ်နဲ့တိုက်ခိုက်ခဲ့သူလို့ဆွဆွဲခံထားတဲ့ဒီအမျိုးသမီးနှစ်ဦးတို့ကတော့တိကိုင်နာကျင်မှုမဖြစ်စေတဲ့နောက်ပြောင်ကြီးစဲမှုတစ်ခုမှာပါဝင်တရုတ်ဆောင်နေရတာမျိုးလိညာခိုင်းစေခံရတာလို့ပြောဆိုနေကြတာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖေယေဒူအမေကွဲအကိုကင်ချုံနန်လောက်ကျန်ခံရမှုနဲ့ဆက်ဆက်ပြီးမလေးရှားနဲ့မြောက်ကိုရီးယားကြားတန်တမာရေးတင်းမာမှုဖြစ်ခဲ့ပါတယ်။ဒါပေမဲ့ကင်ချုံနန်ရဲ့ရုပ်အလောင်းကိုမြောက်ကိုရီးယားကိုပြန်လည်လွှဲပေးဖို့မလေးရှားဘက်ကသဘောတူပြီးကွာလာလမ်ပူကမြောက်ကိုရီးယားတန်ယုံမှာခိုးအောင်နေတဲ့မြောက်ကိုရီးယားနိုင်ငံသား၃ဦးကို မလေးရှားကမေးမြန်းစစ်ဆေးခွင့်သဘောတူခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပြန်ပြီးတော့ပြေးလည်သွားပါတယ်။မြောက်ကိုရီးယားနိုင်ငံသားတွေကတော့ဆက်လက်ထိန်းသိမ်းထားဖို့ခိုင်မာတဲ့အချက်အလက်မတွေ့တာကြောင့်ဆိုပြီးမလေးရှားရဲကပြည်တော်ပြန်ခွင့်ပြုခဲ့ပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2004ခုနှစ်တုန်းကဗြိတိရှ်အသံတမန်တဦးကိုဘုံခွဲတိုက်ခိုက်မှုအတွက်ပြစ်မှုထင်ရှားတဲ့အစွန်းရောက်အစ္စလာမစ်3ဦးကိုကျိုးမိတ်ပေးအဆုံးစီရင်လိုက်ပါတယ်။ Hagal to Jihad El Islami အကြမ်းဖက်အဖွဲ့ခေါင်းဆောင်ဒီဟန်နန်နဲ့အပေါင်းပါနှစ်ဦးကိုအယူခံမှုအတွက်မနစ်တုံးကဗဟုတရားရုံးကပယ်ချခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဗြိတိရှ်ကော်မရှင်နာမင်းကြီးအန်ဝါချောင်ဒရီကိုဘုံခွဲတိုက်ခိုက်မှုအတွက်သူတို့၃ဦးကိုစင်ကြက်ချခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အရှေ့မြောက်ပိုင်းကဆူဖီဖျားเจ้าကိုလေပတ်နေစဉ်အဲ့ဒီတိုက်ခိုက်မှုအတွင်းချောင်ဒရီကတော့အသက်ရှင်ကျန်ခဲ့ပြီးဖျားเจ้าမှာဝတ်ပြုနေသူ၃ဦးသေဆုံးခဲ့ပါတယ်
။မတ်တငင်းထိုင်တဲ့ကိုညံဝဲအောင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံကြားရေးဆိုင်ရာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။နေတိုးမဟာမိတ်အဖွဲ့ကြီးကိုခင်းနောက်ကြကျင်နေခဲ့ပြီလို့မဲဆွေစည်းရုံးပွဲတွေမှာပြောဆိုခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေတိုးအဖွဲ့အပေါ်အမေရိကန်ရဲ့တာဝန်ခံမှုကိုထပ်လောင်းအာမခံပါတယ်လို့နေတိုးအဖွဲ့ကြီးကဟန်စ်တိုဇန်ဘတ်ဂျ်ရဲ့အင်ပီရိုမှာမနေ့ကတွေ့ဆုံစင်မှာပြောဆိုလိုက်ပါတယ်။နေတိုးအဖွဲ့ကြီးကစတိုစတန်ဘတ်ကတော့အနေအများလာတဲ့ဒီနေ့ကဘာကြီးအတွက်နေတိုးအဖွဲ့ဟာလုံခြုံရေးအတွက်ခိုင်မာတဲ့အခြေခံအုံမြင့်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ VOA သတင်းတောက်စလာတီဆာဟော့စ်ကပေးပို့တဲ့သတင်းကိုဒေါကင်ဆိုဝင်းကပြောပြပေးပါလိမ့်မယ်
။ American ပြည်တော်စုကိုရောက်ရှိနေတဲ့နေတိုးအဖွဲ့ကြီးကဂျွန်စတောလ်တန်ဘတ်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဒေါ်နယ်ထရမ့်ကစစ်ဖက်မဟာမိတ်ဖြစ်တဲ့နေတိုးအဖွဲ့ကြီးရဲ့68နှစ်ကြာတမိုင်းကြောင်းကိုချီးကျူးပြောဆိုလိုက်ပါတယ်
။ The NATO alliance has been the bulwark.
နေတိုးအဖွဲ့ကြီးဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်မဟာတတိုင်းကြီးအဖြစ်ရပ်တည်နေတာဖြစ်ပါတယ်
။ယူကရိန်းနိုင်ငံအရှေ့ပိုင်းကမတည်မငြိမ်ဖြစ်နေတာတွေလက်တလုံးစီးရီးယားမှာစစ်ဘေးဒုက္ခအပါအဝင်ကမ္ဘာတဝန်းလုံခြုံရေးကိုအန္တရာယ်ပြုချိမ့်ချောက်နေတာတွေကိုဖြေရှင်းနိုင်မှုအတွက်နေတိုးအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပြုပြောဆိုလိုက်ပါတယ
် This includes upgrading NATO
ပူးပေါင်းဆောင်ရွက်ရမှာဒီကနေ့အလိုအဆုံးဖြစ်တဲ့လုံခြုံရေးနဲ့ရွှေ့ပြောင်းနေထိုင်ဖို့ကြိုးစားသူတွေအရေးနဲ့အကြမ်းဖက်ဝါဒအပါအဝင်စိန်ခေါ်မှုတွေကိုနေတိုးအဖွဲ့ကအာရုံစိုက်ကင်တွယ်နိုင်အောင်အရေးအသွေးမြင့်တင်ရေးတွေလည်းပါဝင်ပါတယ်
သူမဲဆွေတုံးကတော့နေတိုးအဖွဲ့ဝင်တွေအနေနဲ့သူတို့နိုင်ငံအသီးသီးရဲ့အသတင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးပါမယ်ဆိုတဲ့လိုက်နာရမယ့်ဝတ်တရားကြေညာဖို့လိုတယ်လို့ဒေါ်နယ်ထရမ့်ကဝေဖန်ခဲ့ပြီးမနေ့ကတော့နေတိုးအဖွဲ့ကိုခိုင်မာအောင်အားလုံးမျှမျှတတထည့်ဝင်ကြဖို့တိုက်တွန်းလိုက်ပါတယ
် If other countries pay their fair share and
လိုအပ်တဲ့ရန်ပုံငွေတွေအတွက်အမေရိကန်ကိုပဲအားကိုးနေမဲ့အစားတခြားနိုင်ငံတွေကလည်းအချိုးကျမျှမျှတတထည့်ဝင်ကြမယ်ဆိုရင်ကျွန်တော်တို့အတွက်ပိုပြီးလုံခြုံမှုရှိမယ်။မဟာမိတ်ပူးပေါင်းဆောင်ရွက်ရေးမှာလည်းပိုပြီးခိုင်မာနိုင်ပါတယ်
။နေတိုးအဖွဲ့အကြီးအကဲမစ္စတာစတောလ်တန်ဘတ်ကတော့နေတိုးအဖွဲ့ကြီးကိုအတွင်းမှုချုပ်အဖြစ်2014ခုနှစ်ကစပြီးတာဝန်ယူစဉ်ကတည်းကအဖွဲ့ဝင်နိုင်ငံတွေအနေနဲ့မျက်မျက်တတထဲ့ဝင်ကြေးတွေပေးသွင်းရေးကိုထိတ်ဆုံးကဦးစားပေးဆောင်ရွက်ခဲ့တာအခုတိုးတက်မှုရှိနေပါတယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်
In 2016
ယောဘတဝန်းကမဟာမိတ်တွေနဲ့ကနေဒါနိုင်ငံကကာကွယ်ရေးအသုံးစရိတ်ကိုတည်တည်သားသားတိုးပြီးထည့်ဝင်လာတာကို2016ခုနှစ်မှာပထမဆုံးတွေ့ခဲ့ရပါတယ်။ကျွန်တော်တို့ဖွဲ့ရဲ့ကာကွယ်ရေးအသုံးစရိတ်ဟာဒေါ်လာ10ဘီလီယံရာခိုင်နှုန်းအဖြစ်တော့ 3.8 ရာခိုင်နှုန်းတိုးလာခဲ့ပါတယ်
။အထူးသဖြင့်ကမ္ဘာကြီးဟာအန္တရာယ်ပိုးပြီးများလာတဲ့အတွက်အဖွဲ့ဝင်နိုင်ငံတွေအနေနဲ့တာဝန်ဝတ္တရားတွေကိုကြေညာဖို့အရေးကြီးပါတယ်လို့နေတိုးအဖွဲ့တွင်းရေးမှူးချုပ်ဂျွန်စတောလ်တန်ဘတ်ကပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းအကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာနေတိုးမဟာမိတ်အဖွဲ့ကြီးအနေနဲ့ဒီထက်မကနှစ်ဆတိုးပြီးကြိုးပမ်းကြမှာဖြစ်မယ်ဆိုတဲ့သမ္မတထရမ့်ရဲ့တိုက်တွန်းချက်ကိုလည်းမစ္စတာစတောလ်တန်ဘတ်ကသဘောတူပါတယ်လို့ပြောဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာနေတိုးအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခေါင်းဆောင်တွေနဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာမေလအတွင်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင်
။ဒေါ်ကင်ဆိုဝင်တင်ဆက်သွားတာပါ။ဒေါက်တာရှင်မြတ်ရှင်ခုကစပြီးတော့မြန်မာရိုးရာတကြံနဲ့ဆိုင်တဲ့သတင်းတွေကိုတင်ဆက်ပေးကြပါမယ်။ဒီနေ့အဖြစ်မြန်မာတက္ကရ1388ခုနှစ်မဟာတကြံပွဲတော်အဖွင့်အကြိုနေ့ဖြစ်ပါတယ်မြန်မာနိုင်ငံတော်ဝန်အထူးသဖြင့်မြို့ကြီးတွေမှာဆိုရင်တကြံမန်တက်တွေကိုဖွင့်လှစ်ပြီးတော့အားလုံးစပြီးတော့ရေကစားပျော်ရွှင်ကြတဲ့နေ့လည်းဖြစ်ပါတယ်အဲ့ဒီတဲကနေဒီကနေ့မနက်ပိုင်းမှာလှုပ်ခဲ့တဲ့ရန်ကုန်မြို့တော်ဗဟုမန်တက်နဲ့အခြေ ပိုင်းခရိုင်မန်တက်ဖွင့်ပွဲအခမ်းအနားတွေကိုကျမတို့ရဲ့ VOA ဝိုင်းတော်သားတွေကကိုယ်တိုင်သွားပြီးတော့သတင်းယူခဲ့ကြပါတယ်။အရင်ဆုံးတော့ဗဟိုမန်တက်ဖွင့်ပွဲအခမ်းအနားကိုရောက်ခဲ့တဲ့ကိုကျော်သိန်းပေးပို့ထားတဲ့သတင်းကိုနားဆင်ကြအောင်ပါရှင်
။ရှန်တုံမြို့တော်ဗဟိုမန်တက်မဟာသဇယ်ရေးသပင်းဖွင့်တော်ခမ်းအနားကြီးတို့အောင်မြင်စွာဖွင့်လှစ်ပါကြ။ကြီးညာအပ်ပါရှင်
။1398ခုနှစ်ရန်ကုန်မြို့တော်မဟာတကြံဗဟိုမန်တပ်ဖွင့်ပွဲခမ်းနားပဲဖြစ်ပါတယ်ဒီခမ်းနားကိုရန်ကုန်မြို့တော်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကဖဲတုဖြတ်ပြီးတော့ဖွင့်လှစ်ပေးခဲ့ပါတယ်အကအဖွဲ့မျိုးစုံဟာလှလှပပကပြဆော်ပြနေကြတာတွေ့ရပါတယ်ဒီနေ့မဟာတကြံပွဲတော်ကိုလည်းပဲမနစ်ကလိုပဲပြည်သူတကြံပွဲတော်ဖြစ်အောင်စီစီကားကားနဲ့လှုပ်သွားမယ်နောက်နေ့တွေမှာလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်ဆက်ပြီးတော့လှုပ်သွားကြပါလို့ဝင်းကြီးချုပ်ကသူ့ရဲ့အဖွဲ့အမှားစကားမှာတိုက်တွန်းပြောကြားသွားပါတယ
်ပေကောင်းယူမင်းတူတဲ့တော့ဝေ
ပေါဝင်ကပြရှင်ပြိုင်တဲ့အကအဖွဲတွေထဲမှာရန်ကုန်တိုင်းမိသက်ဦးစီးဌာနအကအဖွဲ့ဟာလည်းတစ်ဖွဲ့အပါဝင်ဖြစ်ပါတယ်ဒီမိသက်ဦးစီးဌာနအကအဖွဲ့ဝင်တွေကို VOA ကတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ
်ဒီကြံမှာပြောပြတာနှစ်စီလို့ဇက်တိုက်ပြောပြလာတာဆိုတော့မနစ်ကနဲ့ဒီနှစ်နဲ့ကြံဘာကွာလဲ
ဟုတ်မဘာကွာလဲဆိုတော့နှစ်တိုင်းရတော့ဒီလိုပဲကျွန်တော်တို့ဒီလိုပဲဖြောပြနေကြပြိုင်ပွဲပြိုင်ပွဲဝင်နေကြပါပဲရှင်ဟုတ်ကဲ့
ဆိုတော့အခုလိုမျိုးကြံမှာဘိုးမနဲ့ဖွင့်ဖို့မှလာပြောပြရတာရောကိုယ်စိတ်ထဲမှာဘယ်လိုခံစားရလဲ
ဟုတ်ကဲ့ရှင်ကျွန်တော်တို့ကတော့ပြောလို့ပြောခံစားရဆိုတော့ဝမ်းသာပါရှင်ဒီလိုပဲဖြောပြ
ဒီကနေ့ရန်ကုန်မြို့တော်မဟာတကြံဘိုမတ်တဲ့ဖွံ့ဖွဲအခမ်းအနားကိုပါဝင်ပြီးတော့ဆင်နွှဲကြသူတွေထဲမှာနိုင်ငံသားတချို့ကိုလည်းတွေ့ရပါတယ်ဒီထဲမှာကျွန်တော်တို့အမေရိကန်နိုင်ငံသူတူနဲ့ပြင်သစ်နိုင်ငံသားတူနှစ်ဦးစလုံးကမြန်မာနိုင်ငံရန်ကုန်မြို့မှာအင်္ဂလိပ်ဘာသာပြဆရာတွေဖြစ်လို့လုပ်ကိုင်နေကြသူတွေပါသူတို့ရဲ့ကြံခံစားချက်သူတို့ရဲ့ပထမဦးဆုံးကြံတွေ့ကြုံကိုလည်းပဲသူတို့ကအခုလိုပြောပြထားပါတယ
် So far it's fun I love the dancers
ဒီကိုပြောဖို့ကောင်းတာပါရှင်အကမယ်တွေဖြောပြတာကိုကျွန်မနှစ်ချိုက်ပါတယ်
I'm so looking forward to it. Honestly, it's looking really nice. It's very traditional, so it's going to be a really good time.
ယူသားသားပြောရရင်ဒါကိုကျွန်တော်မျှော်လင့်နေတာပါ။စိတ်ကိုကြည့်လို့ကောင်းပါတယ်။စိတ်ကိုလည်းရိုးရဆန်းပါတယ်။တကယ်ကိုပြောစရာပါဗျာ
။ရန်ကုန်တိုင်းဝန်ကြီးချုပ်ကမနေ့ပိုင်းမှာမန်ဒတ်ကိုဖွင့်ပေးပြီးတဲ့နောက်ပိုင်းမှာတော့အမှုပညာရှင်အသီးသီးကအကအလှဂီတဒီဆိုဖြော်ပြပွဲတွေဆက်ပြီးတော့ကျင်းပပါတယ်။တခါမဟာတကြံဘူမန်ဒတ်ရဲ့ဘေးမှာရေကစားမန်ဒတ်တိဆောက်ထားပြီးတော့ကလေးလူငယ်အရွယ်မျိုးစုံရေကစားပြုံမှုကြပါတယ်။ဒီဘက်ကကားတွေလည်းပဲဒိတ်ကြီးကြက်ကြက်တဲတဲကြီးမဟုတ်ပေမဲ့စိတ်စိတ်ကလေးတော့ရေဘက်ကန်ထွက်တဲ့နေသားမျိုးကိုကျွန်တော်တို့တွေ့ရပါတယ်။တခါဒီမျိုးတော်မဟာတကြံဘူမန်နဲ့ပပတ်လေမှာရဲတပ်ဖွဲ့ဝင်အင်အားလုံခြုံရေးချထားတာကိုတွေ့ရတယ်လို့ရေးပေါ်ဖြစ်လာရင်ကုညီကယ်ဆယ်ဆောင်ရှောက်ဖို့အတွက်ရေးပေါ်လူနာတင်ရှင်တွေပြီးတဲ့အခါကျမ်းမာရေးဆောင်ရှောက်မှုအကူအညီပေးမဲ့ပရဟိတအဖွဲ့တွေချထားတာကိုလည်းကျွန်တော်တို့တွေ့ရပါတယ်ဒီကနေ့မဟာတကြံအချို့နှစ်မှာရန်ကုန်မြို့တခြားအတန်ငယ်စီကားတယ်လို့ပြောလို့ရတဲ့နေရာကတော့တို့အခုရောက်နေတဲ့ရန်ကုန်မြို့တော်မဟာတကြံဘဟုမန္တပ်ပဲဖြစ်ပါတယ်။ကျန်တဲ့ရန်ကုန်မြို့ရဲ့နေရာအသီးသီးမှာတော့မဟာတကြံပွဲတော်အတွက်ကြိုတင်ပြင်ဆင်လှုပ်ရှားနေကြတာတွေကိုကျွန်တော်တို့လှည့်လည်သွားလာရရှိစင်မှာတွေ့ခဲ့ရပါတယ်။မိတို့ပဲဖြစ်စေဒီနေ့တခါမှကြုံကြရတဲ့မဟာတကြံပွဲတော်အတွက်ရန်ကုန်မြို့တော်သူမြို့တော်သားတွေနေရာအသီးသီးမှာပုံတံအသီးသီးနဲ့ပျော်ရွှင်ဆင်နွှဲဖို့ရင်ခုန်ဆောင်စားပြင်ဆင်နေကြပြီလို့ပြောရင်ဖြင့်မာမင်မထင်ပါဘူး။ကျွန်တော်ကြော်ကြော်သိမ်းမှာရန်ကုန်မြို့တော်မဟာတကြံဘဟုမန္တရှိကနေပြီးတော့သတင်းပေးပို့တာပါခင်ဗျာ
။ခုနားဆင်ခဲ့ကြတာကတော့ရန်ကုန်မြို့တော်ဗဟိုမန်တပ်ဖွင့်ပွဲကိုရောက်ခဲ့တဲ့ကိုကျော်သိန်းပြောပြသွားတာပါအခုဆက်ပြီးတော့ရန်ကုန်တိုင်းတွင်ခရိုင်၄ခုမှရှိတဲ့မန်တပ်၄ခုတည်းကတခုရဲ့ဖွင့်ပွဲကိုရောက်ခဲ့တဲ့မက်မီခါကသတင်းပေးပို့ထားတာကိုလည်းနားဆင်ပါရှင
်အခုကျွန်မရောက်နေတဲ့နေရာကတော့ရန်ကုန်တိုင်းဒေသကြီးရဲ့အရှိပိုင်းခရိုင်ဖျော်ပြေးမန်တပ်မှာပဲဖြစ်ပါတယ်ဒီဖျော်ပြေးမန်တပ်မှာအလှအဆုံကအမှုပညာရှင်တွေအကအလှဖျော်ပြေးမှုတွေနဲ့တင်ဆက်ပြသသွားမှာဖြစ်ပါတယ်
ဒီနှစ်နှစ်အတွင်းရန်ကုန်မြို့တဝန်းတကြံပွဲတော်တွေကိုနှွဲပြော်ကြပုံတွေပြောင်းလဲသွားတယ်လို့လူတော်တော်များများကပြောကြပါတယ်။အထူးသဖြင့်ကတော့တကြံကာလအတွင်းအခကြေးငွေတွေယူပြီးမန်တပ်တွေဖွင့်တာကိုတိုင်းဒေသကြီးအစိုးရကပိတ်ပင်ကန့်သတ်လိုက်တဲ့ပြီးခဲ့တဲ့နှစ်ကတည်းကစလို့တကြံမန်တပ်အရေးအတွက်တွေရော့သွားတာမှဒီနှစ်ဆိုရင်မနစ်ကမန်တပ်အရေးအတွက်ရဲ့ထက်ဝက်လောက်ပဲရှိပါတော့တယ်။ဒါပေမဲ့လည်းတကြံပွဲပြောင်းလဲသွားပုံအပေါ်မတူကွဲပြားတဲ့အမြင်ရှိသူတဦးကတော့တာဂေတာမြို့ကန်တဦးဖြစ်သူဒေါ်အေးအောင်ပ
ါနေ့တကြဘာကွဲပြားလဲဆိုတော့ခါတိုင်းနဲ့ဆိုရင်တော့ညီမလေးအတူတွေပြတ်တယ်ပေါ်တာပေါ့နော်ဒီနေ့မှဆိုရင်တော့အခုရိုးရိုးလေးတွေကြီးပဲပေါ့တချင်းဆိုတာဘာညာပါစအခုရိုးရိုးလေးတွေကြီးပဲပ
ေါ့တဖက်မှာလည်းမြန်မာနိုင်ငံရဲ့မဟာတကြံပွဲတော်အထူးသဖြင့်ရန်ကုန်မန္တလေးလိုမြို့ကြီးတွေကပွဲတော်တွေဟာ ာမန်လူဒန်းစားတွေအားလုံး ਨੇ တန်းတူပျော်ရွှင်ဆင်နွှဲနိုင်တဲ့ပွဲတော်မျိုးမဟုတ်ပဲခရိုနီတွေကြီးစိုးတဲ့အပြာတကြံပွဲတော်ဖြစ်နေပြီလို့ပြောကြတာတွေလည်းရှိပါတယ်။တကြံပွဲတော်မှာလူတိုင်းပျော်ရွှင်ခွင့်မရတဲ့အခြေအနေကိုသူနားလည်ထားတဲ့အတိုင်းဒိတ်ပွဲဖွင့်ဆိုပြသူကတော့နောက်ထပ်တာဂေတမြို့ကန်တဦးဖြစ်တဲ့ကိုထွန်းလွင်အောင်ပါ
။ကုန်စင်းတော့နေရာကြီးတော့လူတွေကတိတ်ပြီးတော့အဆင်မပြေကြဘူးလေအဆင်မပြေကြတော့တိတ်ပြီးတော့မကဲနိုင်ဘူးပေါ့မကြီးကပြောရမဆိုရင်။ဈေးရောင်းဝယ်တွေလည်းပါပါ
။ရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ရန်ကုန်တိုင်းရဲ့မဟာတကြံပွဲတော်ကိုလူဒုတကြံဖြစ်စေရမယ်လို့မနစ်ကတဲ့ကဂတိပြုပြောဆိုထားတာပါ။ဒါပေမဲ့လည်းလက်တွေ့မှာတော့အဲ့လိုအခြေအနေမျိုးတွေမတွေ့ရသေးကြပါရှင်
။ရန်ကုန်တိုင်းအတွင်းကမန်းနယ်တစ်ခုရဲ့ဖွံ့ဖွဲတိုးရောက်ခဲ့တဲ့မမေခါကသတင်းပေးပို့ထားတာပါ။ခုတစ်ခါမှာတော့တကြံအတွင်းမိုးလေဝသအခြေအနေကိုလည်းတင်ဆက်ပေးစီပါတယ်။တကြံကာလအတွင်းမှာဘင်္ဂလားပင်လယ်အော်မှာလေပြင်းနဲ့ရဝန်းတစ်ခုဖြစ်ပေါ်နိုင်ပြီးတော့လေပြင်းနဲ့ရဝန်းရဲ့တက်ရောက်မှုကြောင့်နေ့အပူချိန်ကျဆင်းလာနိုင်တယ်လို့ခရမ်းလွန်ရောင်ကြီးညွန်ကိန်းနဲ့ကျဆင်းလာနိုင်ပွဲရှိတယ်လို့မိုးလေဝသနယ်စပ်တွေကညွန်ကြားရေးဦးစီးဌာနကတာဝန်ရှိသူတဦးကပြောပါတယ်။လောလောဆယ်မှာတော့မြန်မာပြည်အလဲပိုင်းဒေသတွေမှာအပူချိန်မြင့်တက်လာနေတာကြောင့်တကြံကာလအတွင်းအပူဒဏ်ကိုသတိထားဖို့နှိုးဆော်ထားတာတွေလည်းရှိပါတယ်။ဒီတင်အပြည့်စုံကို VOA မြန်မာပိုင်းတင်ဆက်တော့ကိုမိုးစောကတင်ဆက်ထားပါတယ်။
ဟုတ်ကဲ့ AB လဒုတိယပတ်တွင်းကစတင်ပြီးမြန်မာပြည်တွန်းမှာအပူချိန်မြင့်တက်လာခဲ့ရာကဒီရက်ပိုင်းမှာတော့အပူဒဏ်ရှောင်ဖို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကပါသတိပေးချက်ထုတ်ပြန်တာတွေရှိလာခဲ့ပါတယ်။တကြံကာလအတွင်းမှာလက်ရှိမြင့်တက်နေတဲ့အပူချိန်ဟာအနည်းငယ်ရော့ကျလာပွဲရှိတယ်လို့မိုးလင့်ဝသနဲ့ဇလားဗေဒညင်ကြားမှုဦးစီးဌာနဒုတိယညင်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်
။ဂျန်လေးဂျန်တော့ဟိုဒီဒီအနေနဲ့တူဟိုဖြစ်နိုင်တယ်ပေါ့နော်။ဒီဒီပြန်နေစနေငယ်မယ်ဆိုတော့ဒီနေ့တော့ပြန်ကြသွားမယ်ဒါလေးလေးရှိပါတယ်။ဒါနဲ့ရဝင်ဖြစ်လာပြီဆိုရင်ဘိုးရတယ်ကွာ။ကျန်းတော့ရောင်ကြီးညောင်ငယ်ရတယ်ဆိုတော့ဘောနော်ဒီဝင်ကြီးနေတင်တနာနဲ့အဲကျန်းတော့ရောင်ကြီးညောင်ငယ်ရတယ်တင်တနာနဲ့ဒီသားလေးတွေရှိတယ်ကွာနော်။ဒီဆိုတော့ဘောဒီကျွန်တော်ဘိုးရွာရေးရွာလိုက်ပြီဆိုတော့ဒါကျန်းတော့ရောင်ကြီးကြသွားမယ်ဒါရှိပါတယ်။တော့တော့တော့ဒီဆိုတော့ဒေးမော်နော်ဒေးရေမှုများပြီဆိုရင်လည်းဒါကျန်းတော့ရောင်ကြီးတော့ကြသွားမယ်ဒါရှိပါတယ်။
ဘင်္ဂလားပင်လယ်အော်အတွင်ဖြစ်ပေါ်နိုင်တဲ့လေပြင်းအားနဲ့ရက်ဝင်းဟာတကြံအကြက်နေလောက်မှာမုန်တိုင်းငယ်အဆင့်ထိရောက်ရှိနိုင်ကြောင်းခန့်မှန်းတာတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော့မြန်မာပြည်အလဲပိုင်းမကွေးနယ်6မြို့တွေမှာအပူချိန်46ဒီဂရီအထိမြင့်တက်လာခဲ့ပြီးမုံရွာမြင်းကြံညောင်ဦးစတဲ့မြို့တွေမှာ43ဒီဂရီ၊နေပြည်တော်မှာ42ဒီဂရီ၊မန္တလေးမှာ47ဒီဂရီနဲ့ရန်ကုန်မှာ38ဒီဂရီအထိရှိခဲ့ပါတယ်။ဒီကနေ့မှာတော့ပဲခူးအေယာဝတီနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာအပူချိန်ထက်မှန်မြင့်တက်နိုင်ကြောင်းလည်းထုတ်ပြန်ထားပါတယ်။ဒီလိုအပူချိန်မြင့်တက်လာချိန်မှာဆောင်းရံရှောင်းရံအချက်တွေကိုတော့ရန်ကုန် Health Guide ခေါ်ရန်ကုန်ကျန်းမာရေးလမ်းညွှန်စာဆောင်ထုတ်ဝေသူဒေါက်တာတန့်စော်ကအခုလိုသတိပေးပါတယ်
။ဒီရက်ဒီမှာပေါ့နော်အပူဒဏ်ကလည်းပြင်းနေဆိုတော့ကျွန်တော်တို့ဒီအပူဒဏ်မြင့်ပြီးတော့ကျန်းမာရေးထိခိုက်မှုတွေဖြစ်နိုင်တာအကြောင်းမို့လို့ပေါ့နော်။ဒီအလွန်ပူပြင်းတဲ့နေရောင်အောက်မှာသွားလာလှုပ်ရှားမှုတွေကိုရှောင်ကျဉ်သင့်ပါတယ်။အခုကျွန်တော်တို့ကိုယ့်ရဲ့အသားအရည်ကိုပေါ့နော်နေအောင်ကြီးနဲ့တိုက်ရိုက်ထိပြမှုမရှိစေဖို့အတွက်လုံခြုံတဲ့အဝေးအစားကိုဝတ်ဆင်နေပါတယ်။နောက်ပြီးတော့အနေနဲ့နေအောင်ကလင်းစည်းစီတွေပေါ့နော်အားတွေကိုအသုံးပြုနေပါတယ်။နေအောင်နဲ့ထွက်မယ်ဆိုလို့ရှိရင်မျက်စိမထိခိုက်အောင်ပေါ့နော်နေကမျက်မှန်ဆက်ဆင်အသုံးပြုတာတွေပြုလုပ်သင့်ပါတယ်။အရင်ဒီစားတောက်စားတာပေါ့နော်။ဒါအခုလိုအခုချိန်မြင့်နေတဲ့အချိန်မှာဆိုလို့ရှိရင်ဒီလိုမျိုးသွေးတူတာတွေအနောက်ဒီရောပောက်တာတွေကိုဟိုပို့ပြီးတော့ဖြစ်နိုင်စေတယ်ပေါ့နော်။ဒါကြောင့်မလို့ဒီလိုမျိုးနေပူကြံရတဲ့ပြင်းထန်တဲ့တကြံကာလအတွင်းမှာပေါ့အဲဖြစ်နိုင်မယ်ဆိုလို့ရှိရင်တော့မူရင်တောက်ထားမှုတွေကိုရှောင်ကျဉ်သင့်တယ်လို့ကြံပေးခြင်းပါပဲ
။ဒါအပြင်နေကင်းစင်တာရင်းနဲ့ညနေ၄နာရီကြာမှာနေရောင်တိုက်ရိုက်ထိတွေ့ရနေရာတွေမှာရေမချိုးဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလည်းခရမ်းလွန်ရောင်ကြီးအန်ဒီရဲ့သတိပေးချက်နဲ့အပူဒဏ်ကြောင့်ကျန်းမာရေးပြဿနာဆိုင်ရာနှိုးဆော်ချက်တွေကိုထုတ်ပြန်ထားပါတယ်။
ကမ္ဘာ့သတင်းပေးပို့ထားတာပါ view ကနေကြာသပင်းနေ့ညနေကင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်ခုတစ်ခါမှာတော့သောတာရှင်တွေအတွက်တကြံအကျိုးတေးလက်ဆောင်နေနဲ့ Alex ဒီဆိုထားတဲ့တကြံညနေဆိုရဲတေးသချင်းကိုထုတ်လင်းပေးပါမယ်ရှင် ဒါရှင်ရဲ့ VOA ရဲ့တချမ်းကြိုတိလက်ဆောင်ကိုကျန်နေတကြလိမ့်မယ်လို့မျှော်လင့်ပါတယ်။ VOA ကနေမကြခင်မှာတင်ဆက်မယ့်ညဘ9နာရီစနေနေ့အထိမြန်မာဘာသာစီစဉ်နေမှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပြင်တိုင်းရင်းသတင်းလောဆရာတွေကိုလည်းနှာစင်ကြဖို့ရှိပါတယ်။ကိုရိုနာဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကကြီးညာပေးပါမယ်ရှင်။
အမေရိကန်နဲ့ရုရှားနိုင်ငံသားယုံကြည်မှုပျောက်ဆုံးနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကထောက်ပြပြီးနှစ်နိုင်ငံဆက်ဆံရေးကျဆင်းနေတယ်လို့ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားဝန်ကြီးဆာဂေး လာဗရော့ရိုနဲ့မနေ့ဗုဒ္ဓဟူးနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအမေရိကန်နိုင်ငံသားဝန်ကြီးကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲဆီးရီးယားအစိုးရကလူအများပြားသေဆုံးစေတဲ့ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တာအတွေ့ဆီးရီးယားအာဏာရှင်ဘာရှာလ်အာဆတ်ကိုအပေါ်နိုင်ငံတကာကရှုတ်ချမဲ့အရေးအကာအကွယ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဗုဒ္ဓဟူးနေ့ဆုံးဖြတ်ချက်ကိုရုရှားကဗီတိုအာဏာတုပ်ပေးချပါတယ်။ဒီလိုပေးချခဲ့တာဟာဆိုရင်ရုရှားအနေနဲ့တာဝန်ခံမှုမရှိတာဖြစ်ပြီးကုလသမဂ္ဂရဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်ဖို့ကိုပါဆန့်ကျင်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကလုံခြုံရေးကောင်စီမှာပြောဆိုသွားပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ဟာခင်နောက်ကြအတုံးမဝင်တော့ဘူးဆိုတာမဟုတ်တော့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။အကြမ်းဖက်ဝါဒီတွေကိုခုခံကာကွယ်နိုင်ခြင်းမရှိတဲ့အတွက်နေတိုးအဖွဲ့ဟာအတုံးမဝင်ဘူးလို့ပြောဆိုပြီးသုံးလကြမှာသမ္မတကသူ့ရဲ့သဘောထားကိုပြောင်းလိုက်တာဖြစ်ပါတယ်။လာမယ့်စနေနေ့ဒါမှမဟုတ်မကြာခင်ရက်ပိုင်းအတွင်းမြောက်ကိုရီးယားကနျူကလ িয়ার လက်နက်ဆန်တာဖောက်ခွဲနိုင်ပြီးဥမင်လိုင်းကောင်းတစ်ခုမှပြင်ဆင်မှုတွေလုပ်နေတယ်လို့အမေရိကန်အစိုးရနဲ့တခြားသတင်းအရင်းမြစ်တွေကပြောဆိုနေကြပါတယ်ရှင်။
တင်းချင်းချက်ကိုမတ်တကင်ထက်ကကြီးညာပေးကြတာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျက်ဆင်ထွေးဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American အသံညာပိုင်းမြန်မာဘာသာစီစဉ်တွေကိုညာ9နာရီစနေနေ့ထိလိုင်းဒိုမီတာ24 25နဲ့50တိတူကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ VOA ကနာဆင်တဲ့အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.